ဒီတစ်ပတ်တော့ဆေကျော်တက်ရဲ့ဘရစ်တန်ဂျာဂျန်နိုင်ငံသူကလေးတယောက်ဒီနေ့အသေးစားလေးသတင်းနဲ့ကဘာပတ်တဲ့အကြောင်းပြောပြပေးပါမယ်မြန်မာနိုင်ငံအပေါ်မှာကမ္ဘာနိုင်ငံပေါင်း50ခန့်နိုင်ငံကိုကီလိုဂရမ်300အထိလောက်ကျော်လို့အပေါ်ဆုံးအများဆုံး Shark Ultralight လင်းလေးနဲ့ကြော်ဖြတ်ပြီးကြံတန်းနေသူကတော့ Britain Belgium နိုင်ငံသူ Zara Redford ဖြစ်ပါလေ။သူဟာအောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့က Belgium နိုင်ငံ Country မြို့မှာရှိတဲ့ Beverham လေးစိတ်ကနေစပြီးတော့ထွက်ခွာပါလေ။သူခေတ္တအစမှာအင်္ဂလိပ်ရေးလက်ကြားကိုဖြတ်ပြီးအင်္ဂလန်ကိုသွားလာပါ။ဆရာဟာကမ္ဘာပေါ်ကတက်ကြီး9ရက်နိုင်ငံပေါင်း52နိုင်ငံကိုလင်းလင်းသေးသေးလေးနဲ့တယောက်တည်းဖြတ်သန်းမှာဖြစ်သွားတယ်။3လလောက်ကြာမဲ့သူ့ရဲ့ခီးစဉ်အတွင်းပင်လယ်သမုဒ္ဒရာတွေ၊ဒေသခံလာရတဲ့အတွင်းခြေပြောတဲ့ဆိုင်ဘီးရီးယားတောတောင်တွေကိုပါဖြတ်သန်းရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာ၊ဆော်ဒီအာရေဗျ၊ဟွန်ဒူရက်စ်နဲ့ဂရင်းလန်အပေါ်ဝင်နိုင်ငံတွေရှိကခွင့်ပြုချက်တွေကိုလည်းရထားပါပဲ။
It's a dream I've had my entire life to fly in a plane around the world.
ကျွန်မကြော်ကြော်တာကအိမ်မက်တစ်ခုပါပဲ။လေရင်နဲ့ကဘာပတ်ကိုတစ်သက်လုံးအိမ်မက်မက်ခဲ့ရတာပါ။စိတ်ကူးရင်စံပေမဲ့ဒါကဖြစ်နိုင်တယ်လို့အမြဲတွေးပါတယ်။ဒီအိမ်မက်ကိုဘသူ့ကိုမှမပြောရင်ဘာမှဖြစ်လာမှာမဟုတ်ဘူးလို့တွက်ပြီးကျွန်မမိဘတွေကိုဖွင့်ပြလိုက်ပါတယ်။သူတို့ကလည်းချက်ချင်းပဲသဘောတူတာပါပဲ။နောက်သတင်းမီဒီယာတွေကပါတင်ကြတာကြောင့်တခြားမိန်းကလေးတွေလည်းလေကြောင်းပညာမှရောသိပ္ပံဤပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေမှာစိတ်ဝင်စားလာမယ်လို့လည်းမျှော်လင့်ပါတယ်
။သိပ္ပံတင်ရရဲ့လည်းလေကောင်းခံရမှာအမျိုးသမီးတွေကိုတိတ်ပြီးမတွေ့ရတဲ့အတွက်သူများတိတ်ပြီးစိတ်ကူးရံလွန်နေမလားဆိုပြီးအားငယ်ခဲ့ရတဲ့ဇာဘာကတခြားမိန်းကလေးတွေကိုပါအားပေးချင်တာပါ။အဖို့မပါတယောက်တည်းပြန်တန်းတဲ့ဇာဘာကသူ့ခီးစင်မှာပါတဲ့နိုင်ငံတွေရဲ့လေကောင်းထိတ်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ဆက်လိုက်တယ်လီဖုန်းနဲ့ရေဒီယိုစကားပြောချက်ပါယူသွားပါရင
် So citizen previous world record holders
အချင်းကြီးတယောက်တည်းလေယာဉ်မောင်းတဲ့သူတွေစီကနေအံ့ဩစရာတွေတိလိုက်ရတာကသူတို့ဟာခီးစဉ်တွင်တိတ်ပြီးတော့အထီးကျန်ဆန်ခဲ့တယ်ဆိုတာပါလေယာဉ်ထဲမှာတယောက်တည်းအချင်းကြီးကြီးနေကြရတာကိုအယားယားအဆင်ပြေဖို့တယောက်တည်းပဲမျှော်လင့်နေရတဲ့သဘောမျိုးပါဒါကြောင့်ကျမတို့ဒီခီးစဉ်တွင်တက်နိုင်သလောက်မိသားစုနဲ့ရှိနေဖို့ကြိုးစားရမှာပါပဲ။ဒါဆိုရင်ခံစားမယ်ထင်ပါတယ
်။သူ့လေရင်နောက်ကလိုက်ပြီးကိုင်းနဲ့ပေါ်လေမရှိပါဘူး။ဒါပေမဲ့ဘရင်လေးကလေရင်ဟူးဟောင်းတဲ့ရောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်နဲ့တနည်းအတွက်နိုင်ငံအတော်များများရဲ့လေချောင်းပိုင်နဲ့တွေပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်လေးကိုကြိုတင်တောင်းခံပေးထားတာပါ။ဂရင်းလန်တရုတ်နဲ့နီကာရာဂွာလိုနိုင်ငံတွေမှာညအိမ်နားနေတဲ့အခါဒေသခံတွေရဲ့အင်္ဂလိပ်မှာဖြစ်စေဟိုတယ်မှာဖြစ်စေတွေ့ဖို့လှုပ်ထားပါတယ်။သူကတနေ့ကို9နာရီလောက်တည်းမောင်းမယ်လို့ပြောပါတယ်
။ So on average that's like that 5
hours. ကျန်တဲ့ပြောရရင်တနေ့ကို9နာရီလောက်ပြန်ရမှာဖြစ်ပြီး3ရက်ပြန်ပြီးရင်တော့တစ်ရက်အနားယူရမှာပါ
။သူ့ငင်းတေးတေးလေးကို American နိုင်ငံနယူးယောက်ကဂျမက်ကီလေးစိတ်ကလွဲပြီးရှုပ်ထွေးတဲ့လေးစိတ်ကြီးတွေမှာမရက်သေးလင်းရဲ့အသေးစားလေးတွေမှာပဲညအိမ်ရနာဖို့ဖြစ်စေလင်းရဲ့စီဖြစ်ဖို့ဖြစ်စေရက်ဖို့အတွက်စီစဉ်ထားပါတယ
်။ Fatigue is definitely a factor but I'm making sure that
တင်းတန်းနိုင်တာကိုတိတိကျကျခံစားရမှာပါ။ဒါပေမဲ့ကောင်းကောင်းအနားယူနိုင်ဖို့တော့အမြဲလုပ်ပါမယ်။စိတ်ကြကြကြရတွေလည်းပေါ်လာနိုင်ပါတယ်။ထောက်ခံပူဆောင်ရင်းနဲ့ပတ်သက်တာရာသီဥတုနဲ့ဆိုင်တာတွေလိုအချိန်ယူရတာမျိုးတွေရှိလာနိုင်ပေမဲ့ရင်ဆိုင်ဖို့အသင့်ကျင်ထားပါလေ။ကျမကိုအခုညီပေးမဲ့အဖွဲ့ကလည်းတောက်ပါလေ
။သူ့အဖွဲ့မှာလင်းရင်မှုတွေဖြစ်ကြတဲ့မိခင်ဖြစ်သူ Beatrice Desmond နဲ့ဖခင်ဖြစ်သူ Sandro ကအမခံလေးဖြစ်ပါရဲ့။သူ့ကဘာကိုလင်းရင်နဲ့ပတ်ချင်တယ်လို့ပြောတော့ဘယ်လိုခံစားရမှန်းတော့မသိဖြစ်သွားပါရဲ့
။ When she first told me about it, my heart skipped a beat.
ဒီမှာစတဲ့ကနှလုံးခုပိုင်းရက်သွားတယ်။ပုံမှန်ကြံပြအောင်အတူလုပ်ယူရတယ်။အခုတော့သမီးအတွက်ကျမတိတ်ခူရတယ်။သူလှုပ်ချင်တာကိုအပြေအဝလှုပ်ပေးမှဖြစ်တယ်လို့စိတ်နဲ့ခူရတယ်။ဘလို့ခံစားရမှန်းတော့မသိ
ဘူး။ It's exciting. It's really exciting. I see the risk.
သိကိုသိလို့ရှားပြကောင်းပါလေ။ကြုံရနိုင်တဲ့အနေတွေကိုကျမမြင်နေတယ်လို့နားလဲတယ်။သူလည်းနားလဲလေ။ဒါမဲ့သူ့လူရဲ့ကိုကျွန်တော်တကယ်ကောင်းယူတယ်။သူ့တော်တယ်မဟုတ်ပါဘူး။တခြားမိန်းကလေးတွေလေကြောင်းနဲ့ဆံသိပ္ပံဘာသာရဲ့တွေကိုစိတ်ဝင်စားလာနိုင်သေးတာကြောင့်ဒါကသိကိုကောင်းပါတယ်
။သ to creation အတွက်ပမာဆုံးစင်ကုန်မှုကြီးကတော့ Atlantic သမုဒ္ဒရာကိုဖြတ်တာပါ Siberia ကနေ Mongolia ကိုသွားတဲ့ချင်းရှင်မှာလဲလူသိမ့်နေတဲ့တောတောင်တွေပေါ်နိုင်ရင်တော်ကြဖြစ်အောင်မှာကြာစုံတစ်ခုဖြစ်ရင်တော့အကူညီရဖို့မလွယ်ပါဘူးအခု creation အတွက်စိတ်တွေတိတ်ကိုလှုပ်ရှားနေတဲ့ဇာရာဟာအသက်16နှစ်ပဲရှိပါသေးတယ်လင်းရင်းနဲ့တကူတော့ကဘာပတ်ခဲ့တဲ့ထဲမှာ Sherston West ကအသက်30ရဲ့အမျိုးသမီးဖြစ်တဲ့အတွက်အခုဆိုသူဟာကဘာပတ်တဲ့ထဲမှာအသက်အငယ်ဆုံးမိန်းကလေးဖြစ်သွားပါပြီသူ့ရင်ဘရစ်တန်နိုင်ငံသားအသက်16နှစ်ရဲ့ Travis Ludlow ဟာလည်းဇန်နဝါရီလထဲမှာပဲအသေးစားလင်းရင်းလေးနဲ့ကဘာပတ်နိုင်ခဲ့သူပါ
It is nice that, you know, youngest female, obviously,
at that age, young lady, you know, you're young, 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 you're
young, you're young, you're young, you're young, you're young, you're young, you're young, you're young, you're young, you're young, you're young, you're young, you're young,
you're young, you're young, you're young, you're young, you're young, you're young, you'reTo study
English. ဒီနေ့တက္ကသိုလ်သွားရင်ကွန်ပျူတာသိပ္ပံဒါမှမဟုတ်ရက်စစ်အင်ဂျင်နီယာလိုင်းကိုယူမယ်လို့စိတ်ကူးထားပါတယ်။ကျောင်းပြီးရင်တော့ကျမရဲ့အိမ်မကြီးကအာကာသယာဉ်မှူးတစ်ယောက်ဖြစ်လာဖို့ပါပဲ။ဘယ်လိုဖြစ်လာမလဲဆိုတော့စောင့်ကြည့်ရမှာပေါ့လေ။တကယ်ဖြစ်လာရင်တော့သိကောင်းမှာပါပဲ
။သူ့ခြေထောက်မှာအားလုံးအဆင်ပြေကြရင်တော့သူဟာဘယ်ပြန်နိုင်ငံကိုနိုဝင်ဘာလ4ရက်နေ့မှာကျင်းပရောက်မယ်ဆိုတာကိုတင်ပြရင်ဒီတင်ပတ်တဲ့တိတ်တန်ရဲ့မြင့်တင်ရဲ့ခန္ဓာကိုဒီမှာပဲကျန်လာလို့ရှိရရှင်။နောက်တစ်ပတ်မှာကျန်ပြီးဆက်လာအောင်ပါ